တော့ရှာခင်ဗျာအခုတော့ကြောက်ဖြူရင်နဲ့စီမံကိန်းနဲ့ပတ်သက်ပြီးဝေဖန်သုံးသပ်တန်တွေကိုကြားနေရပါတယ်တရုတ်ပြည်စီကခြေယူမဲ့ငွေချေးအကူအညီနဲ့ပတ်သက်ပြီးအကျွေးမိနေမဲ့ပြဿနာကိုဆွေးနွေးရပါတယ်ဒီလိုဖြစ်လာနိုင်တဲ့ပြဿနာတွေကိုလွန်ခဲ့တဲ့လမှာကလေးကတီရီလင်္ကာနဲ့လာဟိုနိုင်ငံမှာကြုံတွေ့ကြရတဲ့အကျွေးတံပိမှုပြဿနာတွေဂျပန်အိန္ဒိယနဲ့တရုတ်ပါကစ္စတန်ကြားကစိတ်ကန်စစ်ပွဲတွေအကြောင်းတင်ပြခဲ့ပူပါတယ်ဒီတစ်ပတ်မှာတော့နောက်ထပ်ကြုံတွေ့လာနိုင်တဲ့အခက်အခဲတွေကိုစဉ်းစားကြည့်ကြရအောင်ပါအင်ဒိုနီးရှားနိုင်ငံရဲ့တတိယအကြီးဆုံးမြို့ဖြစ်တဲ့ဘန်နောက်မြို့အပြင်ဘက်ကလက်ဖက်ဆိုင်ကင်းကြီးတွေကိုဖြတ်ပြီးတည်ဆောက်မဲ့အများယထာလန်စီမံကိန်းဟာအင်ဒိုနီးရှားနိုင်ငံရဲ့ပထမဆုံး high speed railway ပဲဖြစ်ပါတယ်။ယထာလန်ဖောက်လို့ရေးစီမံကိန်းဟာတရုတ်ပြည်ပိုလန်မှာတည်ရဲ့အင်ဒိုနီးရှား project နှစ်ခုနဲ့တစ်ခုပါဝင်ဖြစ်ပါတယ်။2016ဇန်နဝါရီလကစတင်ဖောက်လုပ်နေခဲ့ပြီး142ကီလိုမီတာရှည်လျားတဲ့ယထာလန်မှာဂျကာတာနဲ့ဘန်ဒောင်းကိုဆက်သွယ်ခုံပေါင်းမှာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံအပေါ်စီးပွားရေးပါဝါလွှမ်းမိုးနိုင်စွမ်းရှိတဲ့တရုတ်ပြည်ရဲ့စွမ်းအားကိုတရုတ်ဖော်ပြနေတယ်လို့ပါပဲ။ဒါပေမဲ့ဒေသဆိုင်ရာအစိုးရတွေရဲ့အဆိုအရဖေဖော်ဝါရီလအထိယထာလန် project 100ခိုင်နှုန်းလောက်ပဲပြီးသေးတယ်လို့ဆိုပါတယ်။အင်ဒိုနီးရှားကုမ္ပဏီတွေရဲ့ဘန်နာရွေးစီးပွားရေးအခြေအနေတွေဟာစိုးရိမ်စရာဖြစ်နေတာကြောင့်နောက်ထပ်ငွေချေးဖို့အတွက်စဉ်းစားစရာတွေဖြစ်နေတယ်။စီစဉ်ထားတဲ့ရက်တိုင်း project ကိုဆက်လက်လုပ်ဖို့မဖြစ်နိုင်ဘူးလို့ဆိုပါတယ်။ဆာရွက်စာတမ်းကိစ္စတွေပါမစ် license တွေယထာလန်တစ်ချောင်းမှာတည်ရှိနေတဲ့မြေယာပြဿနာတွေဟာ project ကိုလာပေါင်းများစွာနှောင့်နှေးခေါင်းကိုက်စေခဲ့ပါတယ်။လိုအပ်တဲ့မြေပမာဏရဲ့တစ်ဝက်လောက်သာတည်ကြခဲ့ပါတယ်။မြေဈေးတွေကလည်းထင်တာထက်ဈေးကြီးလာတာကြောင့်မူလရည်မှန်းထားတဲ့9.5 ဘီလီယံကုန်ကျစရိတ်အစားကုန်ကျစရိတ်ဟာ6ဘီလီယံထိခန့်မှန်းတွက်ချက်ထားသလိုဖြစ်နေပါတယ်။မြေပိုင်ဆိုင်မှုအခက်အခဲတွေကြောင့်ပဲကုန်ကျစရိတ် 8500 ခန့်လုံးကိုငွေချေးပေးမဲ့တရုတ်ဖွံ့ဖြိုးရေးဘဏ်ဟာအရစ်ကျချေးမဲ့ချေးငွေတွေကိုကျိန်မှန်များစွာအချိန်ဆွဲနှောင့်နှေးခဲ့ပါတယ်။ပြီးခဲ့မှာကျင်းပတဲ့ပိုလန်မှာတဲ့ဖိုရမ်မှာအင်ဒိုနီးရှားရထားလန်စီမံကိန်းအတွက်ငွေချေးမဲ့သဘောတူညီချက်တွေကိုလက်မှတ်ရေးထိုးခဲ့ပေမဲ့ငွေပေးရမယ့်အချိန်တွေရောက်တိုင်းနောက်ဆုတ်သွားပြန်ပါတယ်။အင်ဒိုနီးရှားဝန်ကြီးကတော့တရုတ်ပြည်အနေနဲ့အရှေ့တောင်အရှမှာအင်ဒိုနီးရှားနိုင်ငံရဲ့မဟာဗျူဟာရအရေးပါမှုကိုတည်နေတဲ့အတွက်ချင်းငွေတွေကိုဖျက်သိမ်းသွားမှာမဟုတ်ပါဘူး။ဒါပေမဲ့သူတို့မှာတခြားဥစားပေးပြရမယ့်အရာတွေရှိနေပါတယ်။ဥပမာပင်လယ်နဲ့ခွဲခြားထားတဲ့အင်ဒီးချင်းနိုင်ငံတွေရဲ့ကုန်သွယ်မှုလမ်းကြောင်းတွေကိုအလျင်အမြန်လှုပ်ဆောင်နေမှုရပါတယ်။ဂျာဘာကျွန်းပေါ်ကစီမံကိန်းတွေဟာစောင့်ထားလို့ရပါတယ်လို့ဆိုပါတယ်အင်ဒိုနီးရှားနိုင်ငံမှာတရုတ်ကော်ပိုရေးရှင်းကြီးရဲ့ဒုတိယစီမံကိန်းကတော့ဆူလာဝစီကျွန်းပေါ်ကမော်ရိုဝလီဆက်မှုဆောင် project ပဲဖြစ်ပါတယ်အဲ့ဒီကျွန်းလေးမှာတရုတ်ပြည်ရဲ့ကျင်းနီဆက်ယုံနဲ့တမ်လီဆက်ယုံတို့တရှိရာနေရာဖြစ်ပါတယ်လွန်ခဲ့တဲ့နှစ်တုန်းကပီကင်းမှာ 1.6 ဘီလီယံကာဗွန်တမ်လီဆက်ယုံနဲ့ပါဝါဆက်ယုံတစ်ခုကိုအင်ဒိုနီးရှားနိုင်ငံမှာတည်ဆောက်ဖို့အတွက်သဘောတူလက်မှတ်ရေးထိုးခဲ့ကြပါတယ်ယထာလန်စီမံကိန်းဟာနှောင့်နှေးကြံ့ကြံ့နေပေမဲ့တရုတ်ပြည်အနေနဲ့အင်ဒိုနီးရှားနိုင်ငံရဲ့အခြေခံအဆောက်အုံစောက်လို့ပြင်ဆင်ရေးဟာ
အင်ဒိုနီးရှားသမ္မတ
ဂျိုကိုဝီဒိုဒိုလုံငွေပြနေတဲ့355ဘီလီယံကိုအကူအညီပေးနိုင်လိမ့်မယ်လို့မျှော်လင့်နေစေဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဟာလည်းအင်ဒိုနီးရှားနိုင်ငံလိုပဲနှောင့်နှေးကြံ့ကြံ့မှုတွေနဲ့ရင်ဆိုင်နေရပါတယ်။တိုင်းပြည် GDP နဲ့နိုင်ငံခြေငွေဟာမှတ်မှားပဲဝန်ထုတ်ဝန်ပိုဖြစ်နေပါတယ်။ပေရာစစ်ကမ်းမှာတည်ဆောက်မဲ့ 1.65 ဘီလီယံတန်ဖိုးရှိတဲ့ကြောင်မီးသွေးဆက်ယုံအတွက်တရုတ်အစိုးရပိုင်း CMC ကုမ္ပဏီနဲ့ဘင်္ဂလားဒေ့ရှ်အစိုးရပိုင်း Norwest Power Generation Corporation ကိုဂျာမာသဘောတူလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။အကျိုးအမြတ်ကိုတဝက်စီခွဲယူမှာဖြစ်ပါတယ်။တရုတ် Corporation ကဘန်နာရေးကိုအပြည့်အဝထောက်ပံ့ပေးခဲ့တာဖြစ်ပါတယ်။2019ဒီဇင်ဘာမှာစတင်လည်ပတ်မယ်လို့ဆိုပါတယ်။ဒုတိယ project ကတော့ Dhaka Jaxo Myitalam စီမံကိန်းပဲဖြစ်ပါတယ်။4.4 ဘီလီယံကုန်ကျပါမယ်။2016မှာနှစ်နိုင်ငံသဘောတူညီမှုလက်မှတ်ရေးထိုးကြေညာခဲ့ပြီး2022ခုနှစ်မှာစတင်မယ်လို့ဆိုပါတယ်။တရုတ်အစိုးရပိုင်း China Railway Construction က project contract ရထားသူဖြစ်ပါတယ်။ Kanafuli ဥမင်လိုင်ကောင်းစောက်လို့ရေးစီမံကိန်းဟာတန်း905တန်းကျော်ကုန်ကျပါမယ်။2015ခုနှစ်မှာ China Communication Construction Company နဲ့ Bangladesh တရားစောက်လို့ရေးအာဏာပိုင်တွေကြားကသဘောတူလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။ဒါပေမဲ့2019ကုန်ကန်ဒီအထိဥမင်လိုင်ကောင်းစောက်လို့ရေးလုပ်ငန်းတွေဟာမစတင်ရသေးဘူးလို့ဆိုပါတယ်။တရုတ်ဘဏ်တွေကငွေထုတ်မပေးသေးလို့ပဲဖြစ်ပါတယ်။သောတာရှိမှာခင်ဗျာ။နိုင်ငံရေးနည်းမြုံနှံမှုတွေပေါ်ဖြစ်ပေါ်လာနိုင်တဲ့အကျိုးအမြတ်ဒါမှမဟုတ်ဆိုးကျိုးတွေကိုတွက်ဆချင့်ချိန်ကြတာကောင်းပါလေ။သူများနိုင်ငံတွေမှာကြုံတွေ့နေရတဲ့ပြဿနာတွေကိုသင်ယူနိုင်ခွင့်ရှိနေတာကအခွင့်အလမ်းတစ်ခုပဲဖြစ်ပါလေ။ဒီအခွင့်အလမ်းပေါ်မှာကြည့်ပြီးကျွန်တော်တို့ဟာပြည်လဲရေးကိုဥတီမဲ့ထွက်ပေါက်တစ်ခုကိုစဉ်းစားထားဖို့လိုပါလေ။သင်ချာတာတစ်ခုကတော့အိန္ဒိယချင်းနိုင်ငံတွေနဲ့ဆက်ဆံရေးပြတ်ပ နိမခမဖြစ်ဖို့လိုပါတယ်။ကိုယ့်ရဲ့ပြည်သူတွေရဲ့စိုးရိမ်ကြောက်ကြမှုတွေကိုရှင်းပြဖို့လိုသလိုတရုတ်ပြည်ကြီးအနေနဲ့လည်းသူတို့နိုင်ငံထူထောင်စဉ်တုန်းကလိုမျိုးနိုင်ငံခြားရင်းနှီးယုံနံမှုတွေကိုလက်ခံတဲ့အခါမြန်မာပြည်ထဲမှာခြေကံလူတန်းစားတွေအလုတ်ကိုင်းပေါ်များလာအောင်ဖန်တီးပေးဖို့လိုပါတယ်။ဒီလိုတရုတ်နဲ့တရုတ်အပြန်အလှန်နားလည်မှုထူထောင်ပြီးတရုတ်ကောင်းဆောင်တွေရည်မှန်းထားတဲ့ပိုလမတ်တဲ့စီမံကိန်းကိုအောင်မြင်အောင်ကူညီပေးနိုင်မှာဖြစ်ပါတယ်။သောရရှင်မြန်မာပြည်သူတွေလည်းအိမ်နီးချင်းနိုင်ငံကောင်းတွေနဲ့စုံစည်းနိုင်ကြပါစေ။အလုတ်ကိုင်းတွေဖန်တီးပေးနိုင်မဲ့နိုင်ငံသားယင်းဤမြုံနံမှုတွေနဲ့ကြုံတွေ့နိုင်ကြပါစေလို့ဆန္ဒပြုလိုက်ပါစေ။